ပြီးခဲ့တဲ့လနောက်ဆုံးပတ်လောက်ကစပြီးစီရီတင်းမာနေခဲ့တဲ့ကချင်ပြည်နယ်ဖားကန်းမြို့နယ်အောင်ပါလီကျေးရွာဘက်မှာအခုအခါမှာတော့အစိုးရတပ်တွေပြန်လည်ယူသိမ်းသွားတာကြောင့်အခြေအနေဟာအရင်လိုပြန်လည်တည်ငြိမ်လာနေပြီဖြစ်ပါတယ်။အရင်ကနေရက်ဆွန့်ခွာပြီးထွက်ပြေးဖို့ပြင်ဆင်ခဲ့တဲ့အောင်ပါလီကျေးရွာမှာအခုဆိုရင်ကျောင်းတွေဈေးတွေပြန်ဖွင့်နေပြီဖြစ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကို VOA သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့လဒုတိယပတ်ကအစိုးရရဲ့တပ်မ66ကဖားကန်ဒေသကအောင်ပါလီရွာမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တရင်6စခန်းကိုရုတ်သိမ်းဖို့တောင်းဆိုခဲ့ရကနှစ်ဖက်တပ်တွေအကြားမှာစီရင်တင်မာတာတွေစတင်ခဲ့တာပါ KIA ကတပ်ရုတ်သိမ်းဖို့လက်မှတ်ခံခဲ့တဲ့နောက်အစိုးရဘက်ကတပ်အင်အားတွေထပ်မံဖြည့်တင်းခဲ့လို့ဒေသခံတွေဟာတိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်ပြီးအောင်ပါလီရွာကနေတင်းရှောင်ဖို့အထိပြင်ဆင်ခဲ့ကြပါတယ်အခုအခါမှာတော့အစိုးရတပ်ဖက်ကဖြည့်တင်းထားတဲ့တပ်အင်အားကိုတဝက်လောက်အထိရှော့ချလာတယ်လို့ KIA တရင်6ကအရာရှိတဦးကပြောပါတယ
်။ချို့တွေကတော့ဟိုစင်းသွားကြပြီ။ဒါပေမဲ့လည်းလက်ရှိလည်းဟိုရှိပါသေးတယ်ဟိုသဘောကတိုင်ရင်တင်းလူတရာလောက်တက်လာပြီဆိုရင်တဝက်လောက်ကတော့စင်းသွားကြပြီ။တဝက်လောက်ကတော့ဆက်လက်ပြီးမှအဲနေရာယူထားတော့ပဲရှိပါတယ်ခင်ဗျာ။လောလောဆယ်ကပုံရင်းရှိတာပေါ့။အခုကရင်ခြေနေထက်တော့ညာနေပါတယ်။
အရင်ကအောင်ပါလီရွာနဲ့ဥရုချောင်းချထားတဲ့ကန်စီရွာမှာအစိုးရစစ်တပ်ဘက်ကတိုင်ရင်တည်ရင်သာရှိခဲ့တာဖြစ်ပါတဲ့။အောင်ပါလီရွာကဒေသခံရွာသူအမျိုးသမီးတယောက်ကတော့လက်ရှိအခြေအနေဟာအရင်လိုပြန်လဲတည်ငြိမ်လာပြီလို့ပြောပါတယ
်။အခုကလူလက်လက်သွားလို့ရပြီအခုကနတ်ပေါ်ဒီမာဂျီနေနေတာရှိတယ်။ခီးသွားစင်ကရရလေအမျိုးစင်ကအေးနကိုလိုပဲပေါ့ပြန်ချင်းခဲ့တယ်လို့ပြော။အေးတောင်းကပြန်ဖွင့်ပြီ။ဆဲဆိုင်ဒီကနကိုလိုကပြန်ဖွင့်ပြီလေ။
အခြားဒေသခံတယောက်ကလည်းကြောက်တူးဖို့ရေးလုပ်ငန်းတွေပြန်ဆနေပြီဖြစ်ကြောင်းအခုလိုပြောပါတယ
်။ကျောင်းကတော့ဒီနေ့ဆိုတော့သုံးရက်ရှိရင်ပြန်ဖွင့်တယ်။အဲကြောက်တူးတဲ့လူတို့အခုကပြည့်နေပြန်ကြည့်တဲ့ဟာအလုပ်ပြန်ရှင်းကြတာ
။ကချင်ပြည်နယ်အတွင်းမှာအခုလိုစီရေးတင်းမာတာတွေရော့ကျလာတာကတော့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းကြဲရေးဆွေးနွေးနေစဉ်ကာလမှာတိုက်ပွဲတွေထပ်မံဖြစ်ဖို့ KIA ကအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုတင်ပြဆွေးနွေးခဲ့တာကြောင့်လို့လဲသုံးသပ်တာတွေရှိပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲဟာတောင်မတီရေမကျဖြစ်ခဲ့ပြီးတဲ့နောက်ရှမ်းနဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စီရေးတင်းမာတာတွေလည်းဖြစ်ခဲ့ပါတယ်။လောလောဆယ်မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပြည်လုံးပြစ်ခတ်ရစဲရေးဆက်လက်ဆွေးနွေးဖို့အတွက်မြန်မာငြိမ်းချမ်းရေးစင်တာကကိုယ်စားလှယ်ဖွဲ့ဟာထိုင်းနိုင်ငံကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့ဆွေးနွေးနေပါတယ်။